တင်းလာရင်ရာဇဝတ်မှုတွေနဲ့အေးအေးယူအပြစ်ပေးခံရတဲ့တရင်သမားတွေဘက်ကရှေ့နေလိုက်ပေးသူလူခွင့်ရေးရှေ့နေအမောကလူဒီကိုဂုဏ်ပြုမယ်လို့နိုင်ငံတကာတရင်သမားများအကအကွယ်ပေးရေး CPG အဖွဲ့ကပြောကြားလိုက်ပါတယ်။ဖမ်းဆီးမှုချိန်းချောက်မှုလက်တုံ့ပြန်မှုတွေကြားကတရင်တင်ပြခဲ့ကြတဲ့ဘင်္ဂလားဒေ့ရှ်အီရန်နိုင်ဂျီးရီးယားနဲ့ရုရှားနိုင်ငံတို့ကသတင်းတောက်တွေကိုဂုဏ်ပြုတဲ့အခမ်းအနားကြရင်သတင်းလွတ်လပ်ခွင့်အတွက်တစ်ဖက်တစ်လမ်းကဆောင်ရွက်ပေးနေတဲ့အမောက်ကလူနီကိုဂုဏ်ပြုမယ်လို့ CPG အဖွဲ့အကြီးအကဲဂျိုဝဲဆိုင်မန်ကတင်းနယ်လာနေတုန်းကကြေညာပါတယ်။ဟောလိဝုဒ်ရုပ်ရှင်မင်းသားဂျော့ဂျ်ကလူနီရဲ့ဇနီးဖြစ်တဲ့အမောက်ကလူနီဟာအီဂျစ်အစိုးရတရားစွဲထောင်ချခဲ့တဲ့အယ်ဂျာဇီရာသတင်းတောက်တွေရဲ့အမှုဖိလစ်ပိုင်နိုင်ငံမှာအစိုးရကတရားစွဲပြစ်ဒဏ်ချထားတဲ့သတင်းတောက်မရီယာရက်ဆာရဲ့အမှုတွေကိုလိုက်ပေးခဲ့သူဖြစ်ပါတယ်ရိုက်တာသတင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့ရဲ့အမှုမှလည်းဥပဒေအကြံပေးအနေနဲ့ဆောင်ရွက်ခဲ့သူပါရခိုင်ပြည်နယ်အင်းတင်ရွာနာမှာရိုဟင်ဂျာတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကအစုလိုက်အပြုံလိုက်တပ်ဖြတ်မှုသတင်းဖော်ထုတ်ဖို့ကြိုးစားရင်းရိုက်တာသတင်းတောက်တွေ2018ခုနှစ်မှာဖမ်းဆီးတရားစွဲထောင်ချခံခဲ့ရပါတယ်ထောင်ဒဏ်9နှစ်စီချခံရတဲ့သူတို့နှစ်ယောက်လုံး2019မေလမှာပြန်လည်လွတ်မြောက်လာခဲ့ပါတယ်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့စစ်တပ်ကအင်းတင်တပ်ဖြတ်မှုမှာတာဝန်ရှိတယ်လို့ဆိုတဲ့တပ်မတော်သား9ယောက်ကိုထောင်ဒဏ်10နှစ်စီချခဲ့ပေမဲ့တစ်နှစ်မပြည့်ခင်မှာပဲပြန်လည်လွတ်ပေးခဲ့ပါတယ်